မြန်မာနိုင်ငံအတွင်းမှာလွန်ခဲ့တဲ့လပိုင်းတွေတုန်းကမိုးတဲရေကြီးမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့စကိုင်းတိုင်းဒေသကြီးကောလင်းနဲ့ကလေးမျိုးတို့အပါအဝင်အခြားဒေသတွေမှာအခုရက်ပိုင်းတွင်မိုးတဲပြီးတော့ရေကြီးမှုတွေထပ်မံဖြစ်ပေါ်နေပါတယ်။ကောလင်းမျိုးပေါ်မှာရက်ွက်တွေကရေကြီးမှုဟာဆိုရင်လွန်ခဲ့တဲ့ဆယ်စုနှစ်သုံးခုကျော်လောက်အတွင်းအဆိုးရွားဆုံးဖြစ်ပြီးရဲစခန်းအတွင်းကအကျဉ်းသားတွေနဲ့ဆေးရုံကလူနာတွေကိုပါဘေးကင်းရာကိုရွှေ့ပြောင်းပေးထားရတယ်လို့ရေဘေးကယ်ဆယ်ထောက်ပံ့ရေးနဲ့ပြည်လဲထူထောင်ရေးကူညီဆောင်ရွက်ပေးနေသူတွေက VOE ကိုပြောပါရရှင်အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပ
ါစကိုင်းတိုင်းဒေသကြီးကောလင်းမြို့မှာပြီးခဲ့တဲ့အော်တိုဘာလ9ရက်နေ့ကနေအခုချိန်ထိမိုးရေဇက်တိုက်ရွာခဲ့တဲ့အချိန်နဲ့အထက်ဝန်းသူမျိုးကဆင်းလာတဲ့ရေတွေကြောင့်နေတွင်းချင်းရေကြီးရေရှမ်းမှုတွေရုတ်တရက်ဖြစ်သွားခဲ့တယ်လို့ရေဘေးကယ်ဆယ်ထောက်ပံ့ရေးနဲ့ပြည်လဲထူထောင်ရေးအဖွဲ့ကအတွင်းရေးမှူးကိုအောင်မျိုးဝေက VOE ကိုပြောပါတယ်
ဒီလည်းနှစ်နာရီမှာတောင်ယူတင်ကြတာပေါ့တောင်ယူလာပြီဆိုတော့အဲ့မှာအောက်ပြီးပဲခြေနေတော့ရှိလဲဆိုတောင်ယူကဝန်သူကနေလမ်းဆက်ပြေးရဲအဲ့ဒါဆိုကျွန်တော်တို့ကတောင်ယူမှာနှစ်နာရီတင်ရတော့တော့လောက်စိုးဝင်မှာပြန်အဲ့မှာနှစ်နာရီမှာ၄နာရီကျော်၅နာရီမှာဝန်သူမှာကြီးကကျသွားပြီရဲ့ဟိုဒူးချက်လောက်ဝင်နေပေါ့နော်မြို့ရဲဟိုဒူးချက်လောက်ဝင်ပြီးတော့ပြန်ကျသွားတယ်ဆိုတော့အဲ့ရေတော့ကောလင်းကိုလာမှာတော့တည်တယ်ဒါပေမဲ့ရေအားကဒီသူတို့ပြောတာကိုကျွန်တော်တို့ကဒီလောက်ကြီးတော့ဖြစ်နေမှာဆိုမထင်ဘူးဒါပေမဲ့အားလုံးတော့မြို့ပေါ်မှာတော့အကုန်ဝိုင်းစော်အော်လိုက်တယ်ပေါ့နော်အဲလူကြီးတွေပါအကုန်လုံးဒီပြေးလို့ရအောင်ချွေးကြဖို့ပါ냐အော်လိုက်တယ်အဲအော်ပြီးတော့မှဒါမထင်မှတ်ပဲဖြစ်သွားတာကကျွန်တော်တို့ကအရင်95ရေတက်ကူကသူကများသွားတာစက်မြင့်တင်သွားတာ95ရေစားရကျွန်တော်လည်းကျွန်တော်တို့ဝန်းတို့မှာသူတွေတိပြောက်အများကြီးဖြစ်တဲ့ကြီးသူကချက်ဇူးနှစ်နှစ်ခုကျော်သူမြစ်ပေါင်း30 40ဆင်းမှာသူကအကြီးဆုံးက95ရေပဲကျွန်တော်တို့က95ရေရဲ့နောက်မှာကျွန်တော်တို့အဲ့လိုကြည့်ဘူးတာတခါမှမရှိတော့ဘူးအခုက95ပဲသာတော့တော့ဒီရေရတယ်အမြို့ပေါ်မှာကျွန်တော်တို့ည7နာရီ9နာရီမှာအမြင့်ဆုံးကြေဝင်တဲ့အချိန်လေးတတ်မှတ်ရတယ်ည7နာရီ9နာရီလောက်လေအဲ့ဒီအချိန်မှာကျွန်တော်တို့ဒီအခုဟိုဘယ်လိုပြောရမလဲပေနဲ့ဆိုရင်တော့လေကျွန်တော်တို့မြို့လက်ကောင်ဒါဈေးကုန်းသားမှာကျွန်တော်တို့ဒါအနည်းဆုံးဟိုမရှိတော့ဆိုရင်4ပြီ5ပြီလောက်ထိရောက်သွားတာကျွန်တော်တို့ဒီတခါမှရေမတက်ဘူးရဲ့နေရာမှာတော့လေ5ပြီလောက်ထိရောက်လာတာပေါ့။စွန်နေကြတော့ကျွန်တော်တို့က7ပြီ12ပြီနောက်ဘရောဝါတရိုက်တွေဖြစ်ပေါ်တော့အဲ့လိုဖြစ်။ဟုတ
်။ရေကြီးမှုအတိုင်းတာကြီးမားလွန်းတဲ့အတွက်အချုပ်သားတွေနဲ့ဆေးရုံကလူနာတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကဘေးကင်းရာကိုရွှေ့ပြောင်းလိုက်ရတယ်လို့ဆိုပါတယ်
။ရေစခန်းကအချုပ်သားတွေပါအကုန်ပြောင်းလိုက်တယ်။အဲ့ဒီဈေးကုန်းကြီးကိုရွှေ့လိုက်တယ်။ရေစခန်းကအချုပ်သားတွေရွှေ့ပြောင်းမှအဲ့မှာသူတို့လုံခြုံရေးတာဝန်ပြန်ယူထားတဲ့အဲ့မှာဆေးရုံကလည်းလူနာတွေအကုန်လုံးဆေးရုံနဲ့လည်းအကုန်ဝင်နေကြီးရလေကျုံနဲ့လည်းဝင်တော့အဲ့တော့လူနာတွေလည်းရေးပေါ်ဟိုအချင်းကြီးပေါ်သူတို့အဆောင်တွေတွေပါလေပြောင်းရွှေ့ထားလုံအနောက်ဘက်မှာလုံရှိရောရုံးပေါ်ပြောင်းရွှေ့ရတဲ့ဟာရှိ
အစ်စ်ထပ်ဖြစ်တဲ့ရေးကြီးမှုတန်းကြောင့်ဘေးဒုက္ခရောက်နေသူတွေအတွက်ထမင်းတုံနဲ့စားစရာတွေအပြင်တခြားလိုအပ်တဲ့အကူအညီတွေကိုဒီကနေ့မနေ့လိုက်ဝေမယ်လို့ကိုအောင်မျိုးဝေကပြောပါတယ်တစ်ချိန်တည်းမှာပဲပြီးခဲ့တဲ့အခေါက်ရေးကြီးမှုတွေအတွင်းအဆိုးဝါးဆုံးခံခဲ့ရတဲ့ဒေသတစ်ခုဖြစ်တဲ့ကလေးမြို့မှာလည်းမိုးတဲရေကြီးမှုတွေထပ်မံဖြစ်သွားခဲ့တဲ့အတွက်လမ်းမဆက်သွယ်ရေးတွေအခက်အခဲတွေရှိနေတယ်လို့ကလေးမြို့စမ်းချောင်းကျောင်းကဆရာတော်ဥပညာနာနာကအခုလိုမိန့်ကြားပါတယ်
။ယာယီတရားတွေထိုးထားတဲ့တရားတွေကအလုံးလောက်နင်းနီးပြန်ပစ်တယ်ဗျ။အရင်တရားတွေကဟိုယာယီပဲထိုးထားနိုင်ကြတာလေ။အဲတရားကဘုန်းကြီးတို့တင်ရသလောက်ဆိုလို့ရှိရင်၅ခုလောက်ပြတ်သွားပါလေဗျ။
ဒီတရားတွေဟာဟိုဘလောက်ထိများသွားရေးလာရေးအတွက်ဟိုပြည်သူလူထုသွားရေးလာရေးအတွက်ဘလောက်များအခေအားကြပါသလဲဖေ။ရေးပါတဲ့တရားတွေပါများပါပါလားဖေ။အ
ဲအရေးပါပါတယ်ဗျ။ကလေးမျိုးရဲ့အနောက်မြောက်ပိုင်းရာဇဂျိုနဲ့ကလေးမျိုးကြားမှာလမ်းတစ်လမ်းရှိတယ်ဗျ။ကလေးမျိုးအနောက်ပိုင်းကနေလို့ဆက်သွယ်တဲ့လမ်းမှာချောင်းကလည်းချောင်းကြီး၃ချောင်းလောက်ရှိတယ်။အဲ့ဒါကယာယီတရားတွေထိုးထားပါတယ်။ရွာကြီးတွေအနေနဲ့လည်းအင်ချီ1000ဘဝန်းကျင်ရွာကြီးတွေ3ရွာလောက်ကိုဆက်သွယ်တာဆိုတော့ကလေးမျိုးနဲ့ဆက်သွယ်အားကြီးများတဲ့ဒေသပါကြ
။မြန်မာနိုင်ငံမိုးလေဝသဌာနကစကိုင်းတိုင်းဒေသကြီးနဲ့ချင်းပြည်နယ်တို့အပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်တချို့မှာလွန်ခဲ့တဲ့24နာရီတွင်မိုးရွာခဲ့ပြီးဒီကနေ့အထိခံမှန်းချက်အရလည်းတိုင်းဒေသကြီးနဲ့ပြည်နယ်အတော်များများမှာနေရာကွက်ပြီးမိုးကြီးနိုင်ကြောင်းရွာရရွာနှုံးပြည်ဖြစ်တဲ့အကြောင်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာအစိုးရကဥဆောင်ပြီးရေဘေးသင့်ဒေတာပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်ပြည်တွင်းပြည်ပကပညာရှင်တွေနဲ့စီမံကိန်းတွေရေးဆွဲလှုပ်ဆောင်နေတဲ့ကာလမှာပဲအရင်ရေကြီးမှုတွေစိုးစိုးဝါးဝါးရင်ဆိုင်ခဲ့ရတဲ့ဒေတာတွေမှာအခုလိုမိုးတဲရေကြီးမှုတွေထပ်မံဖြစ်ပေါ်နေတာပါခင်ဗျာ